Nobel Peace Prize winner Aung San Suu Kyi is once again free. The pro-democracy leader got a hero's welcome as she was freed from detention in Myanmar.
ကိုလူတို့စီကိန်းလို့ခေါ်တဲ့2023ခုနှစ်အရှေ့တောင်အာရှနိုင်ငံများအားကစားပွဲကိုမြန်မာပြည်မှာလှုပ်ခဲတာမှတ်မိသေးရမလားပြည်သူလို့အားဟာသူတို့ရောက်ပိုင်ခွင့်လို့သတ်မှတ်ထားကြတယ်ထူးမခြားနာအစိုးရတွေလက်ထံမှာလှုပ်ခဲတာပေါ့ဗျာခုနကဖွင့်ထားတဲ့သတင်းတွေကစီကိန်းသတင်းတွေဘာလို့လို့နဲ့အဆိုးအကောင်အတုအစစ်တွေကိုမောင်ရင်တို့ဖြတ်သန်းခဲ့ပြီးရဲ့နောက်2023ဆိုတာဆက်နှစ်ကြီးများတောင်ရှိခဲ ကိုလူလူရေဆယ်စုနှစ်အတွင်းအာဆီယံနဲ့ပတ်သက်ပြီးမောင်ရီတို့စီမှာဟိုးလေးလက်ကျော်ဖြစ်ခဲ့တဲ့ကိစ္စကတော့နိုင်ငံတော်တံမြာသည်ဦးသိန်းစိန်လက်ထက်မှာမြန်မာပြည်အာဆီယံဥက္ကဋ္ဌဖြစ်တဲ့ကိစ္စရဲ2021အာနာသိမ်းပြီးနောက်ပိုင်းအာဆီယံရဲ့ကြေညာချက်ကိစ္စရဲနောက်တစ်ခုကဗိန်းစာရွက်နဲ့ကိုကာကိုလာချောင်းဆိုးပျောက်ဆွေးရှောက်ထည့်ပြီးတောက်ကြတဲ့အာဆီယံဆိုတာတွေဖြစ်လိမ့်မယ်။ကြမ်းတဲ့အချိန်မှာတိတ်စိတ်ဝင်စားကြအောင်။နိုင်ငံချင်းဆက်ဆံလို့ရတဲ့အကျိုးမြတ်ဆိုတာတွေကလည်းပြည်သူလူထုတက်ရေပေါ်စီရေစီပဲရောက်နေကြတာလည်းပါတာပေါ့။နောက်ပြီးနိုင်ငံတကာအဖွဲ့အစည်းတွေမှာထိတ်လို့ပြောရမယ်။ UN ကို၌ကအရေးကိစ္စအတိုင်းမှာထိုင်ပြီးစိုးရိမ်နေတဲ့အခါကျတော့မြန်မာပြည်သူရဲ့ယုံကြည်မှုတွေကျဆင်းသွားတယ်လို့ကမ္ဘာလူထုကလည်းထုံနီး၎င်းပါ။နိုင်ငံတကာအရေးမှာကမ္ဘာရောဒေသတွင်းအဖွဲ့အစည်းတွေရပါမြန်မာပြည်သူလူထုရဲ့တော်လှန်ရေးရည်တည်ချက်ထက်အစိုးရချင်းဆက်ဆံတဲ့ဆိုရဲမူဟောင်းယူနဲ့ကင်တွယ်တာတွေစကစနဲ့ဓာတ်ရိုက်တမျိုးတွယ်ဝိုက်တဖုံအလုလုတာတွေကြောင့်ပြည်သူအများဒေါသဖြစ်နေရလဲကြားပါပြီ။တိုင်ငင်းတမန်ငင်းဆိုပေမဲ့ပြည်သူအများရဲ့အမြင်နဲ့ကြည့်ရင်ဒါဟာရန်သူကိုတဆိုးရှေအောင်လောက်ကြတာပဲဆိုပြီးဒေါသပုံထကြတာ။ဒေသတွင်းအစိုးရတွေကလည်းသူတို့နိုင်ငံရေးအကျိုးစီးပွားအထိမှဆိုတော့မြန်မာရဲ့အတွင်းနာကိုစိတ်မြင့်တို့နဲ့ကြိတ်ကူကြရင်ကိစ္စတွေရှုပ်နေတာကလက်ရှိအခြေအနေလို့ပြောနိုင်ပါတယ်။မြန်မာရောကမ္ဘာကပါပြဿနာအနှံ့အနှံ့တိုင်ပတ်နေတဲ့အချိန်အာဆီယံဒေသအတွင်းမှာလည်းအလားတူနိုင်ငံရေးအရှုပ်ထွေးတွေနဲ့ပြည်သူတွေရင်ဆိုင်နေရတဲ့ကာလတခုဖြစ်တယ်။သူတို့ကလူတစုရဲ့ကိုရိုးစည်းဝါးတွေကိုဝိုင်းကာကွယ်တဲ့နိုင်ငံချင်းမဆွတ်ဖက်ရေးပဋိပက္ခမဖြစ်အောင်နေရေးဆိုတဲ့မူတွေရှိကြတယ်။ဒါပေမဲ့တကယ်ပြဿနာတွေဖြစ်လာတဲ့အခါအဲ့ဒီဘောင်တွေကိုကြော်ပြီးလှုပ်ဖို့စဉ်းစားကြတာပေါ့သူတို့နိုင်ငံတွေထဲကပြည်သူတွေကဒုက္ခရောက်လာပြီးအတန်ထွက်လာပြီးလေအဲ့လိုဖြစ်မှအာဏာရှင်တွေဥဆောင်တဲ့ကိုရိုးစည်းဝါးသမားတွေကပြည်သူနဲ့အလျှော်တင်းလုပ်တဲ့သဘောမျိုးဒီထဲမှာမြမအရေးကတော့အစိုးရကအစိုးဆုံးချိန်နေပါပဲမြမပြည်သူတွေနဲ့သူတို့ရဲ့ဆန္ဒဟာရေပေါ်စီတွေရဲ့ကိုရိုးစည်းဝါးအခြေပြုတန်ငင်းတမန်ငင်းမှာပို့ပြီးရုန်းကန်နေကြရတာကိုသတင်းတွေမှာမြင်နိုင်ပါတယ်နိုင်ငံတကာအရေးနဲ့ပတ်သက်ကြုံတွေ့ရတဲ့အခါကို့အမြင်ကနေခွာကြည့်ရတယ်လို့တက်ကြွတဲ့လူတွေပြောတာကြားဘူးပါတယ်။တနည်းပြောရရင်မြမပြီးမြမအမြင်ဆိုတဲ့ဘောင်းကနေအပြင်ကိုထွက်ကြည့်တတိယအမြင်ကကြည့်ဆိုတဲ့ဟာမျိုးပေါ့။မောင်ရင်လည်းအဲ့ဒီတွင်တင်ချက်အတိုင်းအရသားတယောက်အနေနဲ့ညာသမောကတစ်ဆင့်ဘောင်းတွေကိုစူးစမ်းပြီးကြော်ကြည့်ပြရစီ။တကယ်ကလူအဖွဲ့အစည်းအတွင်းမှာစီးဘောင်းတွေကရှိနေအောင်မှာပါပဲ။မြမဘောင်းကကြော်ပြီးတခြားဘောင်းတစ်ခုကိုထပ်ရောက်ရအောင်မှာပါ။ဒီအပိုင်းမှာမောင်ရင်ရဲ့ဝလုံးကောင်းတဲ့တာနေရဲ့လကိုရေတိုင်ကြီးလောက်ချက်ကြည့်ကြည့်မယ်။ရေတိုင်ကြီးပေါက်ပြီးတော့ရေတွေလျှောက်စင်ကုန်ရင်ကိုလူလူကျွမ်းကျင်တဲ့အပိုင်းကဝင်ထိန်နိုင်ပါတယ်ဗျာ။အာဆီယံနိုင်ငံအားလုံးဒီပါဟာလူအခွင့်ရေးဒီမိုကရေစီရေးဘာညာတွေကိုကြက်ပြည့်အောင်ကျင့်သုံးတဲ့နိုင်ငံတွေမဟုတ်ပါဘူး။အာဏာစည်းဝါးအဖြစ်အုပ်ချုပ်လို့လွယ်အောင်ပြည်သူကိုလိုရာဆွဲအလျှော်တင်းလုပ်နိုင်အောင်စီမံထားတဲ့စနစ်တွေကျင့်သုံးရပါတယ်။မြန်မာပြည်ကထွက်တာနဲ့အကုန်ဒီမိုကရေစီမဟုတ်နေပါဘူး။တပါတီအာဏာရှင်တွေဘရင်စနစ်ကျင့်သုံးတဲ့နိုင်ငံတွေတောင်ပါပါတယ်။ကိုလိုလိုဒီအကြောင်းတွေကိုအွန်လိုင်းမှာအလွယ်တကူခောက်ကြည့်လို့ရတယ်။ဆက်ပြောရရင်မေဒီကားလိုဒီမိုဘိုးအိမ်နိုင်ငံတောင်ဒီမိုကရင်မစည်းနိုင်ပါဘူး။သူတို့လည်းဆိုင်းရအစိုးရတွေကိုပြည်သူတွေကဝင်ထိန်ရတဲ့အခြေအနေတွေအများကြီးပါ။ဂိုင်းဒီလောက်ဆို အာဆီယံရဲ့ဗန်နိုင်ငံအများလူ့အခွင့်အရေးစံချိန်စံချွန်အများစုနဲ့အညီအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးတွေဆောင်ရွက်ထားလဲဆောင်ရွက်နေလဲမြင်လောက်ပြီးထင်ပါတယ်ပြည်သူတွေကိုအရက်ဆက်ဆုံးဖြိုခွင်းပြထားတဲ့တမိုင်းရှိခဲ့ရသူကြီးပါပဲအခုလဲအခုဆိုအဲ့လိုပြန်လုပ်ဖို့ဝန်လင်းနေရလို့မဟုတ်ပါဘူးအာဆီယံဟာစစ်အေးခင်မှာနိုင်ငံကြီးတွေရဲ့လွှမ်းမိုးမှုတွေကိုတံပြန်တဲ့စုဖွဲ့မှုအနေနဲ့တည်ဆောင်ခဲ့ကြတယ်လို့ဆိုနိုင်တယ်။ဒါပေမဲ့ AI ခေတ်ကြီးထိနိုင်ငံကြီးတွေရဲ့လွှမ်းမိုးမှုကလွတ်မနေခဲ့ပါဘူး။အခုထိဒေတာတွေမှာစက္ကန့်နေရာတုန်းပါပဲ။မြန်မာပြည်သူမှွေနေတာစကားစအပါဝင်အာဏာရှင်တစ်ပိုင်းနိုင်ငံတွေနဲ့အန်ကုန်းလို့ဖြစ်နေတာတတ်သိပါပဲ။အန်ကုန်းလို့ခေါ်တာရိုင်းရိုင်းပြောရင်အကျွေးနဲ့အန်အန်ပြီးကုန်းခိုင်းလို့အန်ကုန်းလို့ခေါ်တာပါ။မီဒီကာကတော့တိတ်မအောင်သူစည်းဝါကမြန်မာပြည်မှာတိတ်မှမရှိပဲပဲများလို့ရသေးရပေါ့အာဆီယံနိုင်ငံတွေထဲမှာမြန်မာနဲ့အနီးစပ်ဆုံးဆိုရင်ထိုင်းလာအိုဗီယက်နမ်ကမ္ဘောဒီးယားမလေးရှားတို့ဖြစ်မယ်မြန်မာတွေအများစုအလုပ်သွားလုပ်ကြတဲ့နိုင်ငံကထိုင်းမလေးရှားစင်ကာပူဖြစ်မယ်အဲ့ဒီထဲမှာမှအကြောင်းမျိုးမျိုးနဲ့နန်းနမိတ်ချင်းအရှိထိဆက်နေတဲ့ထိုင်းနိုင်ငံမှာမြန်မာတွေအများဆုံးရောက်ရှိနေထိုင်ကြပါတယ်။ဒီတော့ပြဿနာကလည်းအများဆုံးတက်တော့တာပေါ့ဗျာ။မြန်မာအရေးကိုထိုင်းကတစ်ဆင့်ဝင်နေကြတဲ့ကိစ္စတွေလည်းကြကြပြန့်ပြန့်ဖြစ်လာတယ်။အဲ့ဒါနဲ့ထိုင်းလူမျိုးအသည့်တွေထိုင်းရောက်တငယ်ချင်းတွေပညာတတ်တွေကိုမေးတမ်းမေးအွန်လိုင်းပေါ်ကဆုတန်းဆုနဲ့မောင်းရင်လဲအနီးအဆက်ဆုံးနဲ့ပြဿနာအများဆုံးဖြစ်တဲ့ထိုင်းမြန်မာဆက်ဆံရေးကိုဦးတည်ပြီးပြောဖို့ဖြစ်လာတယ်
။ For this we have to do a lot of work. It is not enough just to say please come back.They have to have homes to come back to. They have to have schools for their children.
ထိုင်းနိုင်ငံမြန်မာဆိုတာယာနာနီးချင်းဆွေမျိုးရင်းဆိုတာထက်လင်းနမယားဆက်ဆံရေးရှိရလို့ပြောရင်လွန်အပ်မထင်ဘူး။ရှိကြတဲ့ကတယောက်နဲ့တယောက်ရန်ဖြစ်လိုက်တယောက်ချင်းတယောက်အတူခိုးလိုက်နဲ့မချစ်ကြရလည်းမဟုတ်။နန်းနမိတ်ကြီးကထိဆက်နေတာ။သူ့နယ်ကိုယ်နယ်ကိုလူပြီးတမိုင်းနယ်ကြီးရဲ့ဆက်ဆံရေးအဆိုးကောင်းတွေကိုကြော်ဖြတ်ခဲ့ကြတာ။လူတမိုင်းရဲ့အတိတ်ဆိုးတွေကတစ်ဖက်နဲ့တစ်ဖက်နိုင်ထက်စီးနေလို့တာလည်းရှိရဲ့။တစ်ဖက်ကိုတစ်ဖက်နာကြီးစိတ်နာတာတွေရှိခဲ့လွတ်လပ်ရေးခင်မှာမြန်မာနဲ့ထိုင်းချစ်ကြည်၍လှုပ်ခဲ့ပြီးတော့အတိတ်ရန်ကြွေးကိုတင်မုန်းချေဖို့ကြိုးစားခဲ့ပေမဲ့စစ်အစိုးရတွေတက်လာတော့ပြည်သူချင်းရန်တိုက်အာယုံလွှဲသူတို့ကအကျိုးမြတ်ခွဲယူလှုပ်ခဲ့ကြလို့အခုလိုအတူရှင်တွဲနေထိုင်ကြတာတောင်တယောက်ကြောင်းတယောက်တိတ်မသိဖြစ်ကြရပါတယ်တယောက်ကိုတယောက်တနာတယ်လို့လည်းဖြစ်ကြတယ်တယောက်ကိုတယောက်နှိမ်သယောင်လည်းဖြစ်ကြတယ်ဘယ်လိုပြောရမလဲပဒေသရစ်နဲ့စစ်အာဏာရှင်တွေရဲ့ဆိုးမွေတွေပေါ့ဗျာ။
မင်းအွန်လိုင်းနဲ့ထိုင်းဝန်ကြီးချုပ် project ချန်ဝင်ချာတို့ထိုင်းနိုင်ငံဘန်ကောက်မြို့မှာဒီကနေ့တွေ့
ထိုင်းနေနဲ့ပတ်သက်ရင်တာမန်မြန်မာအများစုသိတာကလည်းဥအောင်စရာဝင်းတို့လောက်ပဲရှိရဲလို့ပြောရမယ်။တကယ့်ကဏ္ဍအသီးသီးရရေဘော်စီတွေဘလောက်တောင်ပေါင်းစားထားကြလဲမသိနိုင်ခဲ့ကြဘူး။ထိုင်းမှာမြန်မာတွေကွန်ဒိုဝယ်ရာယူရမြင်တယ်။ထိုင်းကမြန်မာမှာတတိယအကြီးဆုံးရင်းနှီးမြှုပ်နှံသူဖြစ်နေတာကြတော့တိတ်မပြောကြသလိုပဲ။လူမျိုးရေးဆိုတာပြဿနာဖြစ်ဖို့သာလွယ်တာ။တွန်းတိုက်ထားတဲ့လူအဖွဲ့အစည်းတစ်ခုယုံကြည်မှုတိဆောက်တဲ့နေရာမှာမျိုးဆက်နဲ့ချီပြီးခက်ခက်ခက်ခဲတိဆောက်ကြရတာပါအခုလည်းအဲ့ဒီအခြေအနေကိုလူတွေဖြတ်သန်းနေရတာဖြစ်တယ်ဒီကြားထဲအုပ်ချုပ်သူတွေကတတ်ရှူရာရဲ့လူအဖွဲ့အစည်းကိုစိတ်ခတ်ထားရရဲ့ကြောင့်ဖြတ်သန်းရတဲ့ခီးကလိုလာထက်ပိုကျန်းပိုကြာနေရတာအစိုးရပြောတဲ့မြန်မာရောထိုင်းရောမိတ်ဆွေတွေပါမေးမြန်းတိခောက်ကြည့်ရသလောက်ဆိုရည်ရတဲ့အချက်တခုရှိပါအဲ့ဒါမြန်မာတွေကထိုင်းတွေဟာသူတို့ကိုမိခိုနေရတယ်လို့ယူဆပါတယ်အဲ့လိုပဲထိုင်းတွေကလည်းမြန်မာတွေဟာသူတို့ကိုမိခိုနေရတယ်လို့ထင်ပါတယ်သူတို့တွေထင်ကြတာလည်းတိတ်မမှားပါဘူးတကယ်အပြင်းမှန်ကကြားချစရာမလိုပဲပေါ်လင်းပြီးသားပါဒီလူအဖွဲ့အစည်းနှစ်ခုဟာတစ်ခုကိုတစ်ခုမိခိုနေကြရတယ်ဆိုတဲ့အချက်ပါပဲနောက်တစ်ခုကမြန်မာတွေကိုထိုင်းတွေကလူဒန်းစားအလိုက်အလုသမားဆိုလဲအလုသမားចောင်းသားဆိုလဲចောင်းသားဒုက္ခလဲဆိုလဲဒုက္ခလဲအဲ့လိုလူဒန်းစားလိုက်နေရာတိုင်းခေါင်းပုံဖြတ်မှုတွေလူခွင်ရေးချိုးပေါက်တာတွေလူမျိုးရေးခွဲရစော်ကားတာတွေလုပ်တယ်ဆိုတာအဲ့လိုလူတွေမြန်မာပြည်လုပ်ငန်းခွင်တွေမှာလဲအများကြီးပါမြန်မာလှုပ်ရှင်သားမကမြန်မာပြည်မှာလာမြှုပ်နှံတဲ့နိုင်ငံသားလုပ်ငန်းရှင်တွေကလဲဒီအချိုးပါပဲအချိုးဒူစည်းဝါလုပ်ကြတဲ့အစိုးရတွေကသူတို့ကိုပါစားပေးထားတော့လူအများကြီးနစ်နာကြရတယ်ဒါတွေကိုစူပေါင်းအားနဲ့တွန်းလှန်တိုက်ဖြတ်ပြီးတရားဥပဒေစိုးမိုးမှုပြယုတ်တွေကိုဖန်တီးကြရမှာဖြစ်ပါတယ်။ထိုင်းတွေအနေနဲ့လည်းနိုင်ငံသားတွေကိုလက်ခံတဲ့အခါမှာသူတို့နဲ့ပါလာမယ့်ရာဇဝတ်မှုတွေသူတို့ကိုအမိပြုပြီးကျူးလွန်ကြမဲ့ရာဇဝတ်ဘေးတွေကိုတရီထားကြရပါတယ်။အလုလာလောက်ကြရင်လည်းလူမသိသူမသိတည်ဆုံသွားရတဲ့အလုသမားတွေရှိသလို အလို့သမားတွေရာဇဝတ်မှုကျူးလွန်လို့နစ်နာသွားတဲ့လှုပ်ရှင်မိသားစုတွေလည်းရှိပါတယ်။တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ကယ်ဆယ်ကူမကြတဲ့ကြည်နူးစရာမြင်ကွင်းတွေလည်းရှိပါတယ်။ဖမ်းပြီးပြန်ပို့ခံရတဲ့လူတွေရှိတယ်လို့မျက်စိတစ်ဖက်မှိတ်ပြီးလွတ်ထားရတာလည်းရှိပါတယ်။မြန်မာနိုင်ငံကြီးရှုပ်လာပြီးမှတ်တာထိုင်းနိုင်ငံကြီးကြမှာဟုတ်ပွေဖြစ်တော့တာပဲ။မြန်မာများသားချင်းပေါ်မှာလည်းမြန်မာနိုင်ငံကြီးကမှအရှုပ်ဆုံးလို့ထင်တယ်။မောင်ရင်အပါဝင်ပေါ့လေ။ဟဲဟဲ။ဒါမဲ့မေးစမ်းကြည့်တော့ထိုင်းနိုင်ငံကြီးဟာမြန်မာနဲ့ဆင်းရဲချမ်းသာပဲကွာတယ်။မြန်မာထက်တိတ်ကိုပွေလီလာပါတယ်။လူကြီးလူငယ်ပြဿနာကြီးရယ်နိုင်ငံကြီးမှာမြန်မာထက်အလွှာတွေပိုများတယ်။သဘောထားကွဲလဲမှုတွေလည်းများတယ်။အဲ့ဒီခါကျတော့ကိစ္စရွက်တွေမှာဆွေးနွေးခြင်း၊အတည်ပြုခြင်း၊အရေးယူခြင်းတွေကလည်းကြားတယ်။လက်ရှိသူတို့ရဲ့အခြေအနေက2010မှာတိမ့်စိန်ပစိုးပြောင်းဝတ်တဲ့အခြေအနေမျိုးလည်းဖြစ်နေပြန်ပါတယ်။ထိုင်းနဲ့မြန်မာတွေအနေနဲ့လည်းနောက်ပြန်လှည့်မလား။သူလောသူလောတန်တရားတိတ်မကင်းကြသေးတဲ့အချိန်ပေါ့ထိုင်းအများစုကတော့လောလောဆယ်မထင်ဘူးလို့ဆိုတာပဲကျက်ဥအယောင်တိန်တောင်သဖွယ်မင်းကြီးကျဲဆိုတာသူတို့ကမှအစ်စ်ပါမင်းကလည်းရှိသေးတာဟုတ်ဗျာပြန်လှည့်ရရင်မြန်မာလူတို့ကတော့စကစတွေဖိနှိပ်တာအပြင်ထိုင်းဘျူရိုကရက်တွေဖိနှိပ်တာကိုပါအသေးလေးခံရရပါတယ်ကဘာကြီးရဲ့မညီမျှမှုကိုနှစ်ဆတိုးခံနေကြရသူတွေလို့ဆိုနိုင်တယ်။ဒါပေမဲ့အနေကြလာတဲ့အခါမြမပြည်ထက်ထိုင်းကနည်းနည်းချောင်းမုံပေါ်တော့ထိုင်းအာဏာပိုင်တွေကမအားလှကိုဆင်ဖြူတော်ဝင်တရေကောင်းတစိုက်ပေးထားတာကိုတတိလက်လွတ်ဖြစ်လာကြတဲ့ပုံပါပဲ။ကြွတ်တက်လှူရှားသူတွေကလည်းမနှဲဘူးလို့ကြားရတယ်။ကိုကိုကိုဖျော်ဖြေနေရတယ်ဆိုပေမဲ့တစ်ဖက်သားကကိုယ်ဝေဒနာကိုမသိတာသိစရာမလိုတာလည်းရှိမှာပါ။အိမ်နီးချင်းဆိုပြီးငါလောက်တော့အကုန်သီးခံဆိုတာမျိုးကလက်ခံနိုင်လောက်တဲ့ချင်းချင်းမျိုးမဟုတ်ဘူးကိုတကယ်ကကိုကနေစပြင်းကိုကနေစပြီးဆော်ဩနေထိုင်ပြကြရမှာကိုခံရတိုင်းတစ်ဖက်သားကိုအလွန်ကျွံအပြစ်ဖို့စိတ်သက်သာရာရှာရင်ကိုလူတွေပဲနစ်နာတယ်လို့နယ်ပယ်အသီးသီးကထောက်ပြနေတာတွေ့ရတယ်ပြီးတော့ထိုင်းနဲ့မြန်မာအများစုဟာဘာသာလူကိုးကွယ်တယ်အဲ့ဒါကြောင့်ထိုင်းမှာလည်းမဘာသာရှိတောသားရှိမြန်မာပြည်မှာကြတော့တောသားဆိုပြီးနှိမ်ကြပြီးတော့ဒီမှာကိုကတောသားဖြစ်နေရှက်စရာပါကိုအခွင့်အရေးလောက်ကိုပဲအခွင့်အရေးလို့ယူဆသတ်မှတ်ဖို့ကတဘာဝတိတ်မကြထိုင်းကရန်နေရာတွေတကယ်ကြက်ရင်ထိုင်းတွေတောင်တိတ်မလွယ်နိုင်လို့ဆိုကြတယ်အဲ့ဒါဖြစ်နိုင်တယ်ဘာလို့ဆိုလမ်းမေးဈေးရောင်းကျင်တဲ့ထိုင်းတွေကိုတောင်မှဥပဒေရဘလို့သတ်မှတ်ထားတယ်ဆိုတာကိုသတင်းတစ်ခုမှဖတ်လိုက်ရဘူးလို့အစိုးရပိုင်းပြဿနာတွေတက်နေရဲဆိုပေမဲ့ထိုင်းပြည်သူတွေကစင်ကလေးအမဖြစ်ပဲတည်ငြိမ်နေတိုးတက်တယ်ဆိုတာအတိုင်းအတာတစ်ခုထိတရားဥပဒေစိုးမိုးမှုရှိလို့ဖြစ်ပါတယ်လူတွေကဒီကိစ္စကိုထောက်ပြတဲ့အခါမှာစူရဲလို့ရွယ်ပြောကြတာလည်းတွေ့တယ်။တကယ်တော့လူသားဆိုတဲ့အသည့်ကိုဘောင်းခတ်ပြီးနိုင်ငံနဲ့နိမိတ်ဆိုတဲ့နေရာကနေစဉ်းစားလို့ရှိရင်ကိုယ်တိုင်းပြည်မှာနေရင်တောင်မှတတိလက်လွတ်လျှောက်နေလို့အဆင်မပြေနိုင်ပါဘူး။တိုးတက်ရင်ကြီးရဲ့လူအဖွဲ့အစည်းအတွက်စင်ရင်တုံတရားအခြေခံလည်းအများကြီးလိုပါတယ်။လူမျက်စိကြအောင်နေရင်လက်ရှိအနေထားတဲ့ရုပ်ရော့ဖို့ပဲရှိပါတယ်။သူတစ်ပါးကိုထိခိုက်စေနိုင်တဲ့ကိစ္စတွေကိုဆက်လက်စွဲကင်ပြီးတော့ Federal Democracy လူအခွင့်အရေးဘာညာအော်လို့ရမယ်လည်းမထင်ပါဘူး။မောင်ရင်စုနေပြီလားတော့မသိဘူးဖះဖះတပုံလက်ဖက်ကြောက်တဆုပ်တော့ခတ်အောင်ပါပဲသုံးနှစ်အတွင်းမှာမအားလာကောင်းမှုနဲ့ထိုင်းကိုနှီးမျိုးစုံပြေးဝင်လာကြတယ်မြန်မာတွေမနှဲပါဘူးအလဲမှာအပေါက်ပေါက်ထားတဲ့ကန်နကန်မှာတစ်ဖက်ကန်ကရေကိုတစ်ဖက်ကန်ခတ်ထည့်ပြီးတော့ကန်နကန်ပြည့်အောင်ရေဖြစ်ရသလိုပါပဲဒီဖက်ကဖမ်းလိုက်ပြေးလိုက်နှီးမျိုးမျိုးနဲ့ပြန်ဝင်လိုက်အလိုဒီတော့တာမန်ထိုင်းတယောက်အနေနဲ့ဝန်ခံစားကြည့်ရင်ဒီအဖြစ်အပျက်ကိုရှော့ရသွားနိုင်တယ်အုတ်လိုက်ကြီးဖမ်းမိတဲ့သတင်းတွေကိုလူတိုင်းမြင်နေရတာကိုနောက်ပြီးတော့ကို့ရပိုင်ခွင့်တွေကိုသူများလူနေတယ်လို့လည်းမြင်နိုင်တယ်မြန်မာတွေကဖုံးတောင်းရာဇဂါကနေပြီးတော့တခန်းကိုဗတ်တန်းချီတန်းနဲ့တိုက်ခန်းပိုင်ရှင်ထိထိုင်းမှာစိတ်ဝင်ပြန့်နှံ့နေရပါ။အဲဒါကြောင့်ထိုင်းမဘသားတွေမြန်မာတန်ယုံရှိဆန္ဒပြကြတာဆိုင်ရာယုံတွေကိုအိတ်ဖွင့်ပေးစာတွေရှောက်ဝေတာတွေထိဖြစ်ခဲ့ပါတယ်။တစ်ဖက်မှာကြပြန်တော့လဲလူအဖွဲ့အစည်းတစ်ခုကြားကိုအန်ကုန်းနဲ့စကစဘတ်တော်သားတွေကလစ်ဆောင်ပြီးတွေးထိုးတာတွေဆက်ရှိနေတယ်။ထိုင်းထဲမှာရှိတဲ့မြန်မာတွေရဲ့လုပ်အားကိုသူတို့ကသိနေပြီ။စကစနဲ့ဘတ်တော်သားတွေဟာအဲ့ဒီလုပ်အားကိုသွေးဆုပ်ပြီးတော့အခွန်တွေကောက်ဘာမှတာဝန်မယူတဲ့အပြင်နိုင်ငံပြင်ပမှာအလုပ်လုပ်နေတဲ့သူတွေတောင်မှစားဝတ်နေရေးကြက်တဲအောင်လုပ်နေကြတာပါဒီနေရာမှာကြုံလုံးပြောရရင်တက်လာတဲ့သတင်းတွေကိုကြည့်ပြီးတော့ မြန်မာမဘာသာအင်အားနဲ့ထိုင်းမဘာသာအင်အားကိုတွက်ဆနိုင်ပါတယ်။ဒါမှမြန်မာမဘာသာတွေတခြားဘာသာကြားလူမျိုးကြားတွေကိုဘလို့အပြုမူတွေဘလို့ဆက်ဆံခဲ့ကြတယ်ဆိုတာကိုတွေးကြည့်လို့ရသွားနိုင်မယ်။အဲ့လိုဆက်ဆံခံရတဲ့သူတွေနေရာမှာကိုရင်းစာခံစားနိုင်ကြမယ်လို့ထင်တယ်။ဘာလို့ဆိုမင်းတို့မနေချင်းကြိုက်တဲ့နေရာထွက်သွားလို့မြန်မာတွေလည်းတစ်ချိန်ကပြောခဲ့ကြဘူးလို့ပါပဲ။ဆက်ပြောရလို့ရှင်နိုင်ငံတွေကလည်းဒါမျိုးမြန်မာတွေအစုလိုက်ရွှေ့ပြောင်းနေဖြစ်စဉ်ယူတယ်ပြင်ဆင်ထားတာအလုံးလောက်မရှိပါဘူးမြန်မာနဲ့ထိစပ်နေတဲ့နိုင်ငံတိုင်းကိုထွက်ပြေးနေကြတာပါအာနာရှင်နိုင်ငံတွေကလွဲလို့ရှင်ဘယ်နိုင်ငံမဆိုပထမဦးစားပေးရကိုယ့်နိုင်ငံသားပါဒါကလောလောဆယ်အထိလူ့အဖွဲ့အစည်းမှာတဘာဝကြတဲ့ကိစ္စလို့ပြောလို့ရတယ်အန်ကုံတို့အုပ်စုဆိုလို့ရှင်မြန်မာတွေကိုလုံးဝအဝင်မခံတဲ့အဆင့်အဲဒါကြောင့်ထိုင်းမိတ်ဆွေတို့ချို့ကမင်းတို့မြန်မာတွေထိုင်းနေကိုပဲရုံးဝင်ဖွဲ့နေတယ်တကယ်တည်းထားရမှာအန်ကုန်းဟာလို့ပြောမှုပါတယ်ဒိုမီနိုတက်ရောက်မှုအရာဆိုလို့ရှိရင်သူတို့ကကိုရီကိုလာတက်ရောက်တာပုံများလို့ဖြစ်မယ်စဉ်းစားကြည့်ရင်မောင်ရင်တို့သာငိမ့်ညမ်းတဲ့အုပ်ဆိုးသူမဲ့ကဘာကိုစိတ်ကူးရင်ကြည့်နေတာနိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာဆိုတဲ့အမြင်ကကြည့်ရင်အစိုးရတွေကနိုင်ငံသားအဝင်ထွက်ကိစ္စတွေမှာဇရားရှုပ်မခံနိုင်ကြပါဘူးသူတို့တိုင်းပြည်ထဲကပြည်သူတွေနဲ့လည်းပြဿနာမတက်ချင်ဘူးပြီးတော့ဒုက္ခရောက်ကြတဲ့တစ်ဖက်နိုင်ငံသားတွေအနေနဲ့လည်းလူမာနာရဆိုလို့ရှိရင်အလဲပတ်နဲ့အာမခံချက်ရှိတဲ့အလုပ်ကိစ္စကလွယ်ပြီလို့ရှိရင်နိုင်ငံသားလာပြီးတော့စိတ်ညစ်ခံတိတ်ခါကြခံရင်ကြမယ်မထင်ဘူးကိုယ့်ရည်မြင်မှာအစင်မပြေမှတခြားရည်မြင်ထွက်ကြတာပါဒါရီဟာရေကြီးအားမျက်နှာရဆိုတဲ့ကဘာဝူးကလေးကလူတလေဖြစ်ခဲ့ပြီမဲ့နိုင်ငံတွေနယ်နိမိတ်တွေဖြစ်လာတော့အဲ့လောက်မျိုးရှင်းတော့ပါဘူးနောက်ပြီးဒုက္ခသည်တွေနဲ့စီးပွားရှာဖို့ကြိုးစားတာကနိုင်ငံတကာနိုင်ငံရဲ့ညံပြင်းတဲ့အစိုးရတွေရဲ့စီမံခန့်ခွဲမှုပဲဖြစ်တဲ့ဆိုတဲ့ယူဆတွေလည်းရှိပါတယ်။ဆိုတော့ထိုင်းနိုင်ငံနေနဲ့စဉ်းစားရင်ဒီကိစ္စတွေအတွက်တောင်းဝန်မရှိဘူးလို့ခိုင်ရိုင်းရိုင်းစဉ်းစားလို့ရတယ်။ဒါကတော့တကူကောင်းလူမိုက်ထားစဉ်းစားတာပေါ့။ခက်သက်တန်ငင်းတမန်ကင်းကအဲ့လောက်နဲ့မပြီးရက်ခါသူတို့လည်းညံနီညံနဲ့မျိုးစုံထုတ်ကြတယ်။သူတို့အစိုးရဆက်ဆက်ကဒုက္ခသည်ဆိုတဲ့အတုံးတော့မကြိုက်ကြဘူးလို့သိရတယ်။ထောက်ထားမယ်ရီကိုတုံးတဲ့အစိုးရအတုံးတော့ဘာလာပြန်ရင်အီလီယန်လို့ပြန်ကြတာကိုတွေ့တော့မောင်ရင်လန့်သွားသေးတယ်။မင်းကြီးတော့ထိုင်းဘာသာမှာကိုနိုင်ကဂျိုသားလို့တုံးတာတဲ့။အဲ့ဒါမြန်မာသားမကတခြားနိုင်ငံသားခိုးဝင်တို့ရောပဲတဲ့။အေးရောရင်လာမယ်ဆိုရင်မဆုံးပါဘူး။တို့တွေလည်းသူတို့ဘာကိုအဲ့လိုဆက်ဆံခဲ့လို့ပဲဆိုတဲ့စိတ်နဲ့ဖြေရပါတယ်။နောက်တစ်ချက်ကမကောင်းတဲ့ကိစ္စတစ်ခုဖြစ်တဲ့အခါရှေ့ကောင်းတဲ့ကိစ္စအများစုရဲ့အကျိုးတရားကိုဖျားပြီးညံဖြတ်လုပ်ကြတဲ့ကိစ္စ။တနည်းအားဖြင့်တစ်ခါမကောင်းရင်တသက်မကောင်းဘူးဆိုတဲ့တရားသေးမှတ်ယူမှုမျိုးဖြစ်ကြတဲ့ကိစ္စပါ။ထိုင်းမြန်မာမုံဒီဟာအရင်အထက်ပိုဆိုးလာကြောင်းထိုင်းကိုရှေ့ကတည်းကရောက်နေတဲ့မြန်မာတွေတုံ့သက်ပါတယ်။မြန်မာအရေးလုံနေတဲ့ထိုင်းနေရာလည်းအဲ့လိုပဲပြောပါတယ်။အခုကမြမလူလူပုံစံအသီးသီးကထိုင်းကိုရောက်နေကြပါပြီ။အဲ့ဒီထဲမှာစကားစဘတ်တော်သားတွေနေပေမဲ့ရှိတဲ့တလောက်ရှိပါတယ်။နေဇာမှာဆိုပိုဆိုးတာပေါ့နေဇာအများစုကတရားဥပဒေစိုးမိုးမှုနဲ့ဥပဒေကိုလက်တလုံးကြားလုပ်ပြီးတော့လူတွေကိုပုံစံမျိုးစုံနဲ့ကျုံပြုတ်လက်စားဆက်ကစားနဲ့ပေါင်းအဲ့လိုမျိုးတွေလည်းရှိရဲလို့သိရတယ်လူအဖွဲ့အစည်းမှာကောင်းတဲ့အစုဆိုးတဲ့အစုရှိလေတော့အစိုးတစ်ခါနဲ့အကောင်းတရားကိုလဲပြီးတော့အကုန်မကောင်းပြောရတဲ့အခါမှာနှစ်ဖက်လူအဖွဲ့အစည်းကပိုပြီးထိလွယ်ရှာလွယ်ကိုယ်အကျေလွယ်ဖြစ်ကြရပါတယ်ထိုင်းနိုင်ငံသားတွေကမြန်မာအကျိုးလိုလားသူတွေပြီးတော့မြန်မာအရေးကိစ္စမပြေလည်သူတွေထိုင်းလည်းမပြေလည်နိုင်ဘူးလို့ဆင်ញင်နိုင်ကြသူတွေကမြန်မာအရေးဖြည့်ရှင်းဖို့ဥပဒေပြူရေးလက်တွေ့ကျင်းသုံးရေးတွေအတွက်ဆိုင်ရန်ကဏ္ဍတွေမှာအားထုတ်နေကြတာတွေအများကြီးရှိရလို့သိရပါတယ်။အဲ့ဒီထဲမှာအရက်ဖွဲ့ဖွဲ့စည်းကွန်ရက်တွေတာမကလွတ်တော်ပိုင်းအုပ်ချုပ်ရေးပိုင်းကလူတွေလည်းပါပါတယ်။ဆိုင်ရန်ကဏ္ဍတွေကသင့်တန်းလို့ခေါ်တဲ့အကြံပေးသူခမိန်တွေလည်းပါပါတယ်။သူတို့တွေဟာထိုင်းနဲ့မြန်မာပြည်သူလူထုညီညွတ်အောင်ထိုင်းအာဏာပိုင်တွေနဲ့မြန်မာပြည်အစဉ်ပြေအောင်နေရာပေါင်းစုံကသုတေသနလုပ်လူတွေကိုလှုံ့ဆော်ဥပဒေတွေပြုအဲ့ဒီအစဉ်စဉ်သောကိစ္စရပ်တွေကိုပါပါနဲ့နဲ့ဆောင်ရွက်နေကြတယ်လို့မိတ်ဆွေတွေကပြောပါတယ်။အဲ့ဒါတွေကြောင့်အခုလိုဟိုးလေးတကျော်ပြဿနာတွေဖြစ်တာတောင်မှကိစ္စတွေကြီးကြီးမားမားဖြစ်မလာသေးတာလို့သုံးသပ်ကြပါတယ်။အခုခေတ်ကဘာသားတွေကထင်သလောက်လွယ်လွယ်လှည့်စားလို့မရပါဘူး။ AI နဲ့လူသားပြိုင်နေကြချိန်မှာသိတဲ့သလောက်တော့သိနေကြပါပြီ။အဲ့ဒါကြောင့်ပြည်သူတွေညင်ညွတ်ပြီးဖွံ့ဖြိုးတိုးတက်သွားမှာကိုအာဏာရှင်တွေမလိုလားတာ
အ
ကိုလူတွေအပေါ်မှာဆွေးနွေးကြတာတွေကိုဘယ်လိုသဘောရကြလဲ။မောင်ရင်တို့ကိုကြွန်စိတ်ရှိတဲ့အကောင်စတော့ဟ ோம் ဆင်ဒရုံးဝေဒနာရှင်တွေလို့သမုတ်ရင်းသမုတ်ကြမှာပေါ့။ဒါမှမဟုတ်လဲထိုင်းကိုလူအုပ်ကြီးဝင်လာအောင်မှုဆွဲနေတာလားလို့မေးကြမှာထင်တယ်။တကယ်ကလူအုပ်ကြီးဝင်နေတာကြာလှပါပြီ။မောင်ရင်တို့မှာအာယုံဆိုင်ရမယ့်ကိစ္စတွေလွဲနေတာပဲဖြစ်ပါလိမ့်မယ်။အခုတိုင်းပြည်ကလက်နက်ကင်ဒေါ်လာရေးကြီးဖြစ်နေတာဒီကိစ္စအားလွှဲရင်ကျန်တာအာယုံပြူတာတိတ်ပြီးအမျော်မြင်နေရကြပါတယ်။စားဝတ်နေရေးအတွက်ရုန်းကန်ကြရပါမယ်။အများစုကဒီရေစီးကြောင်းထဲမှာပဲရှိနေသူတွေပါ။ရန်သူပေးရဲ့အကြက်တဲနဲ့ဆိုက်ဝါးတွေကြောင့်တစ်ခါတခါရေစီးကြောင်းဘဝချွတ်ချော်တာတွေတော့ရှိတာပေါ့။အဲ့ဒီထဲမှာပဲပျောက်ကြားစိတ်ကိုမွေးပြီးညောင်သီးလဲစားလေးတန်လဲနားဆွနေကြသူတွေလည်းရှိပါတယ်။ဆက်ပြောရရင်မောင်ရင်တင်ပြတဲ့အကြောင်းအရာတွေထဲမှာသူတို့နဲ့တိုင်ပင်ရင်ရလာတဲ့ဟာတွေပါပါတယ်။ကိုယ်အသုံးမကျတာကိုဖုံးပြီးဖို့သူတို့ဘာကိုအပြစ်ဖို့သူတွေအခြေချနေချောင်ဖို့အတွက်ပတ်စုနေသူတွေကိုတော့ချန်လက်ထားခဲ့ပါတယ်။ပြည်တွင်းကချွတ်ချုံကြသွားပြီမို့လို့ပြည်တွင်းတံကုန်ထမ်းပိုးနေကြသူတွေထဲမှာပြည်ပကလူတွေရဲ့ပခုံးတွေကပိုအေးကြီးလာပါပြီ။နှစ်ဖက်လုံးအကြက်တဲဆုံးကာလကိုရောက်လာတာပေါ့။ဒီတံကိုဖျက်သန်းပြီးမှအောင်မြင်မှုပူတေချလာမှာဖြစ်ပါတယ်။ပန်းမဝင်ခင်တက်မထောင်တဲ့ဇိုက်ကိုရာဇဝင်မှာထားခဲ့ဖို့ညံတပုံထကြဖို့လိုလာပါပြီ။ထိုင်းကိုမြန်မာတွေရောက်လာတော့အစားအသောက်အသုံးဆောင်တွေပိုပြီးကူးလူလာကြပါတယ်ထိုင်းတွေကပညာတတ်မျိုးဆက်သစ်တွေအားလည်းဒါကိုကျိုးဆိုပါတယ်မြန်မာကိုစားပြုတဲ့နိုင်ငံတကာပြိုင်ပွဲတွေမှာမြန်မာနိုင်ငံကဝင်ပြိုင်ရင်ပြိုင်တဲ့လူကိုမြန်မာတွေထက်ထိုင်းတွေကပိုအားပေးတာပါဥပမာလက်ဝှေ့ပွဲတို့မစ်ပွဲတို့လိုမျိုးပေါ့ပြီးတော့ထိုင်းအိုင်ရောတွေကိုဝန်းရံတဲ့မြန်မာဆိုတာထက်မြန်မာဆယ်လီတွေကိုဘူးမသိပါမသိဝန်းရံတဲ့ထိုင်းပြည်သက်ကမနှဲပါဘူးအပြန်အလှန်အမိသဟဲပြုမှုနဲ့ပတ်သက်ရင်ထိုင်းတွေကိုမြန်မာတွေတုံ့ပြန်ပုံကကျိုင်းစုပါပြီးရင်အိမ်ပြန်မယ်အဲ့ဒါရယ်ငါတို့နေချင်လို့နေတာမဟုတ်ဘူးဟေ့ဒါပြီးရင်အိမ်ပြန်မှာဒါမျိုးခက်ရွက်ရဲစကားမျိုးတွေဆိုကြတယ်သူတို့ကလည်းတကယ်ခံနေရတာကိုတကယ်ကထိုင်းနဲ့မြန်မာဟာညဝေနေထိုင်ခဲ့ကြသူတွေပါလက်တလုံးမှာပြောနေကြတဲ့အင်ရှင်ဧည့်သည်ဘာညာကိစ္စကလည်းအခုအချိန်တွေကြောင့်သာဖြစ်နေတာနောက်ဆိုအိမ်ဦးနဲ့ကျမ်းမြင်လည်းဖြစ်သွားနိုင်ပါထိုင်းမှာလဲစင်ကြေဖုံးလူစင်းရဲတွေယထာတန်လန်းကျူးကျော်တွေအစိုးရအမျိုးကိုအရမသိမ့်တာတွေရာဇဝတ်မှုတွေအများကြီးစင်ရဲမွဲတေမှုမညီမျှမှုတွေဟာကဘာကြီးရဲ့အမာရွတ်လိုနေရာအသီးသီးမှာထင်ကျန်နေစေဖြစ်ပါတယ်မောင်ရင်တို့ဟာလူအဖွဲ့အစည်းကိုအိမ်သားလိုသဘောမထားပဲအပြန်အလှန်အကျိုးပြုပြီးတိုးတက်မှုကိုဥတီရဲ့အရေးကိုရှေ့ရှုကြရမှာပါဒါမှနောက်ခါနိုင်ငံအသီးသီးကပြည်သူတွေရဲ့ကြွယ်ဝတဲ့ငွေအားအသိဉာဏ်အားတွေကိုနိုင်ငံချင်းမျှဝေပြီးတော့ဒေတာရင်းတိုးတက်မှုကိုမျှော်ကိုးလို့ရနိုင်မှာဒေတာရင်းကိုစိုးမိုးထောင်လွှားမဲ့အင်အားစုတွေကိုတွန်းလှန်နိုင်မှာလူလူစုရဲ့အကျိုးစီးပွားတွေကြောင့်အများစုဒုက္ခဖြစ်တာတွေကိုတွန်းလှန်ဖျောက်ဖျက်နိုင်မှာဖြစ်ပါတယ်ဒေါ်လာရင်းပြီးပြီးအင်ကိုဖုတ်ဖက်ခါပြီးတော့ပြန်ကြပြီဆိုပါတော့ပြန်လည်ထူထောင်ကြတဲ့အခါမှာမိတ်ဆွေကောင်းပြီးသားခဲ့တဲ့လူအဖွဲ့အစည်းတွေစီကပဲအခြေခံလိုအပ်တဲ့ကုန်စည်နဲ့ဝန်ဆောင်မှုတွေကိုဝယ်သုံးချီးသုံးငှားသုံးကြရမှာပါပဲကုတော်လန်ရေးဟာကိုတိုင်းပြည်မှာကိုလူတွေကိုနေရာပြန်ချနိုင်ဖို့အခွင့်အလမ်းတွေအခွင့်အရေးကာကွယ်မှုနဲ့တာဝန်ယူမှုတွေဖန်တီးပေးဖို့စွန့်လွတ်မှုမျိုးစုံနဲ့ဆောင်ရွက်နေကြရတာဖြစ်ပါတယ်။တိုင်းနမားမှာရုံးကန်ရတော်လန်ရေးလုပ်ရတဲ့အခါမှာမျက်ရည်မျက်ကဲနဲ့အချင်းတွေကိုကဲခတ်ဖို့တတိကတ်ထားမှတော်ကာကြမှာပါ။စစ်ဖြစ်နေရဲဆိုတာဘယ်သူမှအနေနဲ့မကင်းပါဘူး။ရန်ငါပြတ်ဆဲတဲ့အချင်းတွေကိုရောက်နေပါပြီ။ရန်သူမရှိမိတ်ဆွေသာရှိဆိုတာငញ្ញံရေးအတွက်လို့ဆရာကြီးတကုံတရားကဆိုတယ်ထိုင်းနဲ့မြန်မာဆက်ဆံရေးဟာအဲ့လိုဖြစ်ရမှာလို့မိတ်ဆွေတွေနဲ့ဆွေးနွေးချက်တွေကိုအခြေခံပြီးတွေးမိပါတယ်ခွင့်ရင်းဆိုတာယူတတ်မှရတယ်လို့ဖန်တီးတတ်မှလည်းရတယ်လို့မောင်ရင်ယူဆတယ်အဆိုးကောင်းဒွန်းတွဲနေတဲ့လောကကြီးမှာတယောက်ကိုတယောက်အပြစ်ဖို့တာထက်ဆိုးရော်တွေကိုမဆိုးအောင်လက်တွဲခေါ်ကြဖို့ပညာပေးကြဖို့အဓိကလို့ထင်ပါတယ်အလှတရားများများအကြီးတန်းမှုနည်းနည်းပေါ့ဗျာသူတို့ဘာတွေထိုင်းမြန်မာဆက်ဆံရေးအတွက်အဒဗိုကေစီလို့ခေါ်တဲ့ဆော်အော်ဒါတွေလူမှုပညာပေးတာတွေနဲ့ဝန်ဆောင်မှုတွေပေးဖို့လုပ်နေကြချိန်မှာထိုင်းဟာကိုလူတို့ကလည်းသူတို့နဲ့ပူးပေါင်းတာတိလာတာတွေကိုတခြားသူတွေစီကိုမျှဝေတာတွေဆောင်ရွက်ပြီးတော့ပါဝင်ဆောင်ရွက်လို့ရပါတယ်လုပ်နေကြတာတွေလည်းရှိပါတယ် stake holder ဆိုပြီးတော့ဘာဖြစ်မှန်းမသိဘာလုပ်ရမှန်းမသိဖြစ်တာထက်စားလို့ရှိရင်တာမန်အရသားတယောက်အနေနဲ့ညံတဲ့ပုံထပြီးတော့အစရှာထုတ်အချက်လက်တွေကိုမျှဝေတာပိုအလုပ်ဖြစ်မယ်လို့မျှော်လင့်မိပါတယ်လက်တွေဟာဒေါသကိုပောက်ကွဲပြီးရှောက်လို့ရတာထက်ပိုပြီးဖြတ်တန်းရခတ်တယ်။ဒ ါပေမဲ့ကိုလူလူဟာလဲတော်လန်ရေးအတွက်အရေးကြီးတဲ့အင်အားစုတွေဖြစ်တယ်ဆိုတာကိုနှလုံးသွင်းဖို့လိုပါတယ်။အနာဂတ်မှာတိုးတက်မှုနဲ့ကြွယ်ဝမှုကိုဖလှယ်ကြပြီးကဘာကြီးကိုကာကွယ်ကြမယ့်မျိုးဆက်တွေအတွက်ဆောင်ရွက်ပေးကြဖို့ဒီတော်လန်ရေးစည်းမှာဝင်ကူးခတ်နေကြတာပဲ။လွတ်လပ်မှုတရားမျှတမှုအတွက်တိုက်ခိုက်နေကြတာပဲ။ဒီစိတ်တွေကိုအာတင်းတောင့်ခံပြီးမိစဉ်ကြည်ကားကြဖို့အချင်းချင်းဖေးမှကူညီကြဖို့ဒီစိတ်ဓာတ်တွေကိုအခြေခံပြီးနိုင်ငံတည်ဆောက်ကြဖို့ညံတဘုံကနေလှုံ့ဆော်တိုက်တွန်းလိုက်ပါတယ်။အားလုံးပဲအကြက်တဲကာလမှာတည်ငှအကဲပေါက်တွေတွေ့ရှိပျော်ရွှင်နိုင်ပါစေလို့လည်းမေတ္တာပို့သလိုက်ပါတယ်။ကျွန်တော်ကတော့ညံတဘုံမိတ်ဆွေများတွေကမောင်းရင်ပါဗျာ။